ပြည်ထောင်စုကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတစ်ထည်ရွှန်လာပေမဲ့အာရှဥရောပနဲ့အရှေ့လက်ပိုင်းဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့တိုးဆုံမှုတွေတိုးနေပါတယ်။ဗရက်ချောင်းတောက်ကိုရမှာစင်းလေးကဒုတိယမြောက်လူတူထပ်မံတိုးဆုံသွားတယ်လို့ကူးစက်သူတွေရေအတွက်ရုပ်ထည်တိုးလာပြီး433ယောက်တည်ရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသင်္ဘောပေါ်ကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့တိုးဆုံသူ3ယောက်တည်ရှိနေတာပါ။ဗရက်ကူးစက်မှာဆွေးမှုရောက်တောက်ကိုရကလာတဲ့၄ပြင်းမှာပါလာတဲ့ခီးတဲ့200လောက်ကိုလည်းအစည်းအဝေးကစင်းလေးမှာအုံလုံးပြေးဖို့ငင်းဆန်နေပါတယ်။အစည်းအဝေးခီးတဲ့12ယောက်ကစင်းမပြူပြီးတိတံခွဲပြီးစစ်ဆေးဖို့အရေးပေါ်လူနာတွေကားတွေနဲ့ခေါ်ထုတ်သွားပြီးလင်းဟိုတောင်ကိုရီးယားနိုင်ငံလက်ပြန်ခံခဲ့တဲ့အကြောင်းလဲအစ်ဇွေးချက်မှိုက်ဝင်းချန်နယ်ကအတည်ပြုပါတယ်။တောင်ချန်လေးကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ်ဇွေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းချင်းစင်တွေအားလုံးကိုလည်းစင်းနစ်မှာပဲပြစ်လိုက်ပြီးဟောင်ကောင်မကောစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူသမားမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြေညာထားပါတယ်။ရှီလေဗန်ဒီသားမှာအဆိုးဆုံးကြေညာတဲ့အစ်ဇွေးနိုင်ငံမှာတော့စင်နစ်အထိသိဆုံးသူ6ဦးကူးစက်သူ28ဦးအတည်ပြုထားတာပါ။ဥရောပတိုက်မှာတော့ခုနောက်ဆုံးအဆိုးဆုံးကြေညာတဲ့အစ်ဇွေးနိုင်ငံမှာစင်နစ်အထိသိဆုံးသူ9ဦးနဲ့ကူးစက်သူ59ယောက်တည်ရှိနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တရုတ်နိုင်ငံပြပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1000ကျော်ထက်မနည်းရှိနေတဲ့အကြောင်းစင်နစ်ကသတင်းထုတ်ပြန်ထားပါတယ်။